ဒေသတွင်းနဲ့နိုင်ငံတကာမှာတည်ငြိမ်မှုရရှိစေရေးဂျပန်နဲ့တရုတ်နိုင်ငံအကြားအဆင့်မြင့်ဆွေးနွေးပွဲတွေလှုပ်ဆောင်သွားဖို့တရုတ်သမ္မတရှီဂျင်ပင်နဲ့သဘောတူညီခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်သေယိုရှိဟိဒေစုဂါကပြောပါတယ
်私からは日中の安定は二国間だけでなく
ဂျပန်နဲ့တရုတ်ဆက်ဆံရေးတည်ငြိမ်မှုကနိုင်ငံအတွက်သာမကဘူးအင်းဒီချင်းနိုင်ငံတွေနဲ့နိုင်ငံတကာအတွက်လည်းအရေးကြီးကြောင်းကိုသမ္မတရှီဂျင်ပင်ကပြောခဲ့ကြောင်းဒေသတွင်းနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့စိတ်ကောင်းမှုတွေကိုဖြည့်ရှင်းဖို့နိုင်ငံကအစိုးရပုဂ္ဂိုလ်တွေအကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဆူဂါက NHK သတင်းဌာနကိုပြောကြားသွားတာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်သေယိုရှိဟိဒေဆူဂါကတောက်ကြနေကသမ္မတရှီနဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်။အဲ့ဒီလိုစကားပြောရမှာသမ္မတရှီကဂျပန်နဲ့တရုတ်နိုင်ငံကြားကျဲပြောတဲ့ဘုံအကျိုးစီးပွားရှိသလိုဖူးပေါင်းဆောင်ရွက်ရေးနယ်ပယ်ကလည်းကြီးကြီးမားမားရှိနေကြောင်းဒါကြောင့်ကုန်ပစ္စည်းထောက်ပံ့ရေးဖြစ်စဉ် supply chain တည်ငြိမ်မှုအရေးနဲ့ပုံလင်းတဲ့ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ကိုနှစ်နိုင်ငံပူးတွဲထိန်းသိမ်းသွားဖို့ပြောလဲမိတယ်လို့ပြောကြောင်းတရုတ်နိုင်ငံပိုင် CCTV သတင်းဌာနကပြောပါရယ်ဒီလာတဲ့ဂျပန်ဝန်ကြီးချုပ်သစ်ဖြစ်လာသူဆူဂါကပြီးခဲ့တဲ့ဒီနေ့ကနေနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တယ်လီဖုန်းကစကားပြောခဲ့ပါသေးတယ်ဝန်ကြီးချုပ်ဆူဂါအနေနဲ့လက်တလောဆက်ဆံရေးတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံစလုံးနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်ဖို့လိုအပ်မှာဖြစ်ပါရယ်ဒီနေ့အစောပိုင်းကသမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်လက်ပတ်ဖို့ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရပါတယ်တောက်ကြနေကစကားပြောရမှာတော့တရုတ်သမ္မတဂျပန်နိုင်ငံကိုလာလေကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ဝန်ကြီးချုပ်ဆူဂါကပြောပါရယ်ခင်ဗျာ